ါခင်ဗျာဒီနေ့မေးချင်တာကတော့မြန်မာနိုင်ငံသပိုင်းမှာအသိအရေးကြီးတယ်လို့ယူဆနေကြတဲ့အထူးသဖြင့်တိုင်းရင်းသားစီးလုံးညီညွတ်ရေးတိုင်းရင်းသားပြန်လည်သိမြတ်ရေးအတွက်ကျင်းပနေတဲ့ညီလာခံနဲ့ပတ်သက်ပါတယ်ဒုတိယပင်လုံးညီလာခံလို့တော့မှတင်စားပြီးတော့လူတွေကပြောနေကြတဲ့ညီလာခံဖြစ်ပါတယ်ဒီညီလာခံမှာတိုင်းရင်းသားအင်အားစုအလုံးပါဝင်ဖို့ညှိနှိုင်းတဲ့အခါမှာအဓိကအခက်အခဲစီးရဖွဲ့စည်းသုံးခုမှာအေးအေးရခိုင်တပ်မတော်လည်းပါနေတာတွေ့ရပါတယ်ဆိုတော့ဒီညီလာခံကိုအခုနောက်ဆုံးတက်ဖြစ်မလားမတက်ဖြစ်မလားဆိုတာတင်တော့သိကြမှာပထမဆုံ
းဟုတ်ကျွန်တော်တို့ကတော့မတက်ဖြစ်တော့ဘူးခင်ဗျာဒါကြောင့်လဲဆိုလို့ရှိရင်ဒီ27ရာစုပင်လုံးညီလာခံကျင်းပရေးကော်မတီကနေကျွန်တော်တို့စီကိုဖိုက်ကြစာပို့တာမရှိဘူးဆိုတော့သူတို့မဖိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကမတက်ဖြစ်ဘူ
းဆိုအရင်တုန်းကတော့ညှိနှိုင်းမှုတွေရှိခဲ့တယ်မဟုတ်ဘူးလားခင်ဗျာဒီဟာတက်မယ်မတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့
အရင်တော့ရောညှိနှိုင်းမှုကတော့ရှိခဲ့တယ်ကျွန်တော်တို့နဲ့အဲ့ဒီမှာမိုင်းလားမှာသူရဲ့ကိုယ်စလေဥခင်လို့ဦးတို့နဲ့တွေ့တဲ့အခါသူတို့ကလက်နဲ့ကင်လန်းစင်ကိုအပြေးတိုင်းဆွဲရဖို့အတွက်ဆန္ဒရှိပါတယ်ဆိုတဲ့ဥစ္စာကိုဟိုထုတ်ပြန်စေခြင်းနဲ့ကျွန်တော်တို့ဘက်ကတော့သူတို့ပြောသလိုမျိုးမဟုတ်ပဲဒီလက်နဲ့ကင်ပဋိပက္ခကိုအပြေးတိုင်းရှုံးင်းစေခြင်းနဲ့ဆန္ဒရှိတယ်ဆိုတာပဲကျွန်တော်တို့ထုတ်ပြန်နိုင်မယ်လို့ပြောတော့အဲ့ဒီမှာနည်းနည်းသဘောထားကိုယ်လင်းမှုဖြစ်တယ်ဆိုတော့အဲ့ဒီကျွန်တော်ကလည်းဘာရလာမှအပြင်မထက်ပြီးဆုံးသွားတယ်။ဒီခုနောက်ပိုင်းသူတို့ကနေဒီညီလာခံကိုတက်ဖို့အတွက်ကျွန်တော်တို့ကိုမဖိုက်ဘူးမဖိုက်တော့ကျွန်တော်တို့ဘက်ကလည်းမတက်ဖြစ်ဘူးပေါ့ဗျာ
။ဆိုတော့လက်နက်ကိုင်းလမ်းစဉ်ကိုသူတို့ကဆွန့်လွှတ်ဖို့ရည်ရွယ်ချက်ရှိလို့ထုတ်ပြန်စီခြင်းနဲ့အေးအေးဘက်ကတော့လက်နက်ကိုင်းပဋိပက္ခကိုအပီးတိုင်းချုပ်နှိမ်စေဖို့ရည်ရွယ်ချက်ရှိလို့သဘောထားတယ်ပေါ့
။ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ကတော့အခုဖြစ်နေတဲ့ဒီလက်နက်ကိုင်းပဋိပက္ခကိုဟိုချုံကြီးအောင်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုပဲကျွန်တော်တို့ဘက်ကနေဖြစ်စေချင်တယ်။ဟိုသူတို့ပြောသလိုမျိုးလက်နဲ့ကင်လမ်းစဉ်ကိုအပြေးတိုင်းဆန်းကားဖို့အတွက်ဟိုဆန္ဒရှိတယ်ဆိုတာမျိုးကတော့အခုဘာအမခန့်ချက်မှမရှိသေးတဲ့အချိန်မျိုးမှာကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့အမျိုးသားရပိုင်ခွင့်တွေတိုက်ပွဲဝင်နေတဲ့ဥစ္စာကိုဟိုဆွန့်ကားပါမယ်ဆိုတဲ့ကတိမျိုးကတော့အခုချိန်မျိုးမှာမပေးနိုင်ဘူးထုတ်လည်းမထုတ်ပြန်နိုင်ဘူးကျွန်တော်တို့ရဲ့ယက်တီချက်အတိုင်းပဲကျွန်တော်တို့ကဆက်ပြီးတော့ယက်တီသွားမယ်
ဒီရတ္တိကျဟာ AA ရယ် BNLO ရယ်ကိုကံအဖွဲ့ရယ်ပေါ့နော်သုံးခုလုံးဒီတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မဟာမိတ်သုံးခုလုံးကတော့သဘောထားအတူတူပါပဲခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုတက်မဲ့ဟိုတုန်းက NCO လက်မှတ်ထိုးတဲ့အဖွဲ့တွေထိုးတဲ့အဖွဲ့တွေကတက်မဲ့ဆူရောစီရောအဲ့ဒီတိုင်းရင်းသားအဖွဲ့ရဲ့သဘောထားကဘယ်လိုကွဲလွဲတယ်ခင်ဗျာအခု AA တို့သုံးဖွဲ့ရဲ့ဒီရတ္တိကျနဲ့သူတို့ရဲ့သဘောထားကဘယ်လိုရှိရထင်ပါလဲအဲ့ဒီအစုံနှုံးပေါ်မှာ
ဟုတ်တယ်ခါတိုင်းရင်းသားအဖွဲ့တွေကိုတော့အစိုးရဘက်ကနေပြီးတော့အဲ့လိုမျိုးထောက်ပြန်ပေးပါဆိုပြီးတော့တောင်းဆိုတာမျိုးပဲအဖွဲ့ပေါ်မှာမရှိဘူးဆိုတော့ကျွန်တော်တို့သုံးဖွဲ့ကိုပဲကွက်ပြီးတော့အဲ့လိုမျိုးတောင်းဆိုတာဖြစ်တယ
်ဒေါအောင်ဆန်းစုကြည်ကအခုဘန်ကီမုန်းနဲ့ပူတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တက်နိုင်ဆုံးသူတို့ဘက်ကတော့ကြိုးစားတယ်ဒါပေမဲ့တက်မဲ့မထက်ဘူးဆိုတော့ဟိုဘက်ကသဘောထားလိုပဲပြောတယ်ဆိုတော့ဒေါအောင်ဆန်းစုကြည်တို့ဘက်ကတက်နိုင်ဆုံးကြိုးစားတယ်ဆိုတာဘာတွေများကြိုးစားမှုတွေးရပါလဲခင်ဗျာဒီညှိနှိုင်းမှုမှာ
နာကတော့ကျွန်တော်တို့တွေ့တဲ့လောက်ဆိုလို့ရှိရင်တော့အဲ့ဒီကင်ပါရေးကော်မတီကနေခုနောက်ပိုင်းဒီနီးကပ်လာတဲ့အချိန်မျိုးမှာဒီမဟာမိတ်သုံးဖွဲ့ကိုလည်းပါအောင်နေပြီးတော့ဟိုသူတို့ဘက်ကနေဖိုက်ပြဖို့အတွက်ဆန္ဒရှိတယ်ဒါမှလို့ကျွန်တော်တို့နောက်ဆုံးပြရတာကတော့စစ်တပ်ကိုယ်စားလှယ်တွေကကန့်ကွက်တဲ့တဲကြောင့်မို့လို့ကျွန်တော်တို့ကိုမဖိုက်ကြည့်ဘူးဆိုပြီးတော့ကျွန်တော်တို့ပြရတယ်ဆိုတော့ဒီဟာကိုကြည့်လို့ရှိရင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဥစည်းပြီးတော့လုပ်တယ်အခု27ရာစုပင်လုံးညီလာခံမှာအစိုးရအနေနဲ့စစ်တပ်ကိုနေပြီးမထိန်းချုပ်နိုင်ဘူးဆိုတော့သဘောမျိုးတွေ့ရတယ်ဆိုတော့ခုလုပ်တဲ့ညီလာခံကတကယ်ပြည်ပြည်စုံတဲ့ညီလာခံမျိုးဖြစ်မယ်လို့တော့ကျွန်တော်တို့မထင်ဘူးဗျအဲ့ဒါကြောင့်မို့လို့အစိုးရရဲ့ဥဆောင်မှုအောက်မှာဒီအခုမြန်မာတပ်မတော်ဟာတကယ်ပဲရှိသလားဆိုတဲ့ဥစ္စာကတော့မေးဖွန်းထုတ်เสียဖြစ်တယ်ပေါ့ဗ
ျဟုတ်ပါတယ်အဲ့ဒါကတော့လူတိုင်းလက်ခံရတဲ့သုံးသပ်သူတွေနိုင်ငံတကာကပါမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူးအဲ့ဒါဘာကြောင့်မရသေးဘူးလဲဆိုတော့စစ်တပ်ကအဓိကနေရာပါဝင်နေတဲ့ဖွဲ့စည်းပုံပြင်ဖို့ကိစ္စလည်းဒီလိုနဲ့မပြင်ဖြစ်တာပါခင်ဗျာဆိုတော့ဒီနေရာမှာလုံးဝစစ်တပ်ကနိုင်ငံရေးအဘေးဖယ်သွားပြီးမှညီညာရေးရနိုင်တော့မယ်ဆိုတဲ့သဘောနဲ့ဆက်လက်ရည်တည်မှာလားအဲ့ဒီမှာမှဆွေးနွေးနိုင်တော့မယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်အဲ့လိုမျိုးတော့မဟုတ်ပါဘူးဒါမှလို့ဟိုအခုဒီတိုင်းပြည်ပေါ်မှာနော်ပြည်သူလူထုပေါ်မှာဒီအခုလက်ရှိရှိနေတဲ့မြန်မာတပ်မတော်အနေနဲ့ကတကယ်စေတနာရှိလို့ရှိရင်ဖြစ်နေတဲ့ defense ကိုတကယ်ချုံကြီးစေခြင်းနဲ့စေတနာရှိလို့ရှိရင်တော့လက်နက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေအားလုံးတွဲဆောင်ဆွေးနွေးဖို့ခိုက်ကိုတင်းတယ်ဆန့်ကျင်ဖို့လည်းတင်းတာပေါ့တိုင်းရင်းသားအဖွဲ့တွေအားလုံးကလည်းပဲ all inclusive ဆိုတဲ့ဥစ္စာကိုတစ်ချိန်လုံးကြွေးကြော်လာတယ်နောက်ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကလည်းပဲဒီ27ရာစုပင်လုံးမှာအားလုံးအကုန်လုံးပေါ့ all inclusive ဖြစ်ရမယ်ဆိုပြီးတော့သူပြောထားတာရှိတယ်ဒါပေမဲ့လို့အခုလက်တွေ့မှာဖြစ်မလာတော့ဒီဖြစ်ဖြစ်နေတဲ့ပြဿနာကိုမတည်လေးအောင်နေပြီးတော့တင်းမာတဲ့စိတ်ကောင်းဆောင်တချို့တမင်တက်တက်များလောက်ကလာဆိုပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးတုံးတတ်တယ်ဒါပေမဲ့လို့ဟိုစိတ်ကောင်းဆင်းနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဆင်ပြေရှိပါတယ်
နောက်တစ်ခုမေးချင်တာကခိုင်းတိုင်းရင်းသားတွေကိုကူစားပြုတဲ့တခြားအဖွဲ့အစည်းတွေတခြားလက်နက်ကိုင်အင်အားစုတချို့တက်တာကိုတွေ့ရပါတယ်အထူးသဖြင့် ALP တို့ ANCU ကတက်တယ်ဆိုတော့သူတို့တွေနဲ့ EE နဲ့မတိုင်ခင်အချင်းချင်းညှိနှိုင်းမှုကိုရှိခဲ့ပါလားခင်ဗျာ
ဒီကအဲ့လိုမျိုးဒီအခု21ပြန်လုံးမှာဗာပြောမလဲဆိုတဲ့ဥစ္စာကိုတော့ဒီရခိုင်ဖွဲ့ရှင်ချင်းတီးတန်းဟိုဆွေးနွေးတာမျိုးတော့မရှိဘူးဒါပေမဲ့လို့ကျွန်တော်တို့ဒီကျောက်ပြူညီလာခံတုန်းကတော့ကျွန်တော်တို့ရခိုင်မျိုးသားတွေရဲ့သဘောထားဘုံသဘောထားကိုချမှတ်ထားတာရှိတယ်။နောက်ပြီးလို့ရှိရင်ဒီအခုနောက်ဆုံးလောက်ခဲ့တဲ့အဲ့ဒီမိုင်းကြရန်ညီလာခံမလေးပဲတိုင်းရင်းသားတွေအားလုံးရဲ့သဘောထားကိုချမှတ်ထားတာရှိပါတယ်။ဆိုတော့အမြင်သဘောထားတွေကတော့တိုက်ပွားမယ်လို့တော့ကျွန်တော်မထင်ပါဘူး
။ဆိုတော့အဲ့ဒီ ANC ရော ALB ရောတယောက်ဆွေးနွေးနေတာကို A အနေနဲ့လက်ခံတယ်လို့ပြောလို့ရလားခင်ဗျာ။
ကျွန်တော်တို့ကတော့သူတို့တင်နေတဲ့ဥစ္စာကိုတော့ဘာမှဒီမှတ်ချက်တော့မပေးလို့ပါဘူးအရင်တော့ကသုံးချထားတဲ့ all inclusive ပေါ့ဒါမဲ့လို့အခု all inclusive မဖြစ်ရင်လည်းပဲအကုန်လုံးတက်ကြတော့အဲ့ဒါကတော့သူတို့ definition ကြီးရဲ့သဘောထားလို့ပဲကျွန်တော်တို့ကသုံးသပ်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာညှိနှိုင်းလို့အပါဝင်အလုံးအဖွဲ့တွေချမှတ်ထားတဲ့တိုင်းရင်းသားအဖွဲ့တွေချမှတ်ထားတဲ့ဘုံသဘောတူညီချက်ဘုံယက်တိချက်အတိုင်းဒီညီလာခံမှာအပြည့်ဝမရခဲ့တော့မှတစိမ့်တရီသားအပြင်အဲ့ဒါကိုအထောက်အကူကျူနိုင်တဲ့သဘောတူညီမှုမျိုးထွက်လာတဲ့ဆိုရင်တော့အေးအနေနဲ့ဘယ်လိုသဘောထားမှာခင်ဗျာ
။ဒီဟာကတော့ဟိုဘယ်လိုပြောမလဲတိုင်းပြည်အတွက်ကောင်းတဲ့ဥစ္စာတွေဟိုဖြစ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒါကြိုးဆိုပါတယ်။ဒါမဲ့လို့ဒီအခုလုံးမဲ့ဒီ၄၅ရက်ပဲကြာမဲ့ဒီ27ရာစုပဲလုံးညီလာခံကတော့အဆပဲရှိသေးတယ်ဆိုတော့ဟိုမင်းနဲ့ပြောဖို့တော့အချိန်ဆိုးသေးတယ်လို့ထင်ပါတယ
်။အခု၄၅ရက်ကျင်ပါမယ်ဒီညီလာခံကတော့နော်ရလကောင်ပေါ်ထွက်လာမယ်လို့မထင်ဘူးဆိုရင်ဘယ်အချိန်မှာကျွန်တော်တို့ရလကောင်ပေါ်ထွက်လာမယ်ညီလာခံမျိုးဖြစ်လာနိုင်မယ်လို့များမျှော်မှန်းချက်ထားပါလဲခင်ဗျာ
။ဟိုဒါကျွန်တော်တို့အမြင်ကိုပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်တော့အခုဒီမြန်မာနိုင်ငံရဲ့ B-Twin ဟိုဖြစ်နေတဲ့ဥစ္စာကမြန်မာနိုင်ငံမှာဒီအဆက်ဆက်ဖို့လေဒီဖြစ်အနာရှင်စနစ်ကြီးစိုးခဲ့တာရယ်နောက်ပြီးလို့ရှိရင်တစ်ဖက်မှာလည်းပဲတချို့ဒီဗမာလူမျိုးနိုင်ငံရေးကောင်းဆောင်တွေနဲ့စီကောင်းဆောင်တွေရဲ့ကြားထဲမှာကင်းအောင်နေတဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအာဏာပေါ့လေဗမာလူမျိုးတွေရဲ့လက်ချင်းမှာပဲဖြည့်ရမယ်ဆိုတော့ကင်းအောင်တဲ့အမျိုးသားရေးဝါဒတွေကိုဟိုပြုပြင်ဖို့လိုပြီးဆွလာဖို့လိုပြီးအဲ့ဒါမှပဲကျွန်တော်တို့ဒီမြန်မာနိုင်ငံဆိုတာတိုင်းရင်းသားပေါင်းစုံအားလုံးဒါပိုင်ဆိုင်တဲ့နိုင်ငံဖြစ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အားလုံးညီညီညွတ်ညွတ်စည်းစည်းလုံးနဲ့ဟိုအမျိုးသားအိုတန်းတူကြီးအပြည့်ဝရှိတဲ့ဟိုကိုပိုင်ပြတ်တန်းခွင့်အပြည့်ဝရှိတဲ့လူမျိုးတွေနဲ့စုပေါင်းထားတဲ့ပြည်အောင်စုကိုကျွန်တော်တို့တည်ဆောက်နိုင်မယ်။ဒီအခုရှိနေတဲ့စစ်ကောင်းဆောင်တချို့ရဲ့စိတ်ထင်းမှာကင်းအောင်နေတဲ့ဒီကျင်းကျောင်းတဲ့အတွေးခုမျိုးကိုဟိုနည်းနည်းပြုပြင်နိုင်လို့ရှိရင်တော့ကျွန်တော်တို့နိုင်ငံကြီးကတကယ်ဟိုငြိမ်းချမ်းတဲ့နိုင်ငံကြီးအဖြစ်ကိုတက်လာနိုင်မယ်လို့ကျွန်တော်အပြည့်ဝယုံကြည်ပါတယ်ခင်ဗျာ
။အဲစစ်ကောင်းဆောင်တချို့ရဲ့စိတ်ထင်းမှာဒီလိုစစ်ချက်တွေကင်းအောင်နေရဆိုတော့ဒေါန်ဆန်းစုကြည်ရဲ့တိုင်းရင်းသားအရေးအပေါ်မှာသူ့ရဲ့အမြင်ကိုတော့ဘယ်လိုသုံးသပ်မိပါလဲ
။ဒေါန်ဆန်းစုကြည်နည်းနည်းကတော့တိုင်းပြည်ရဲ့ပြဿနာတွေကိုတကယ်လိုလိုလောင်းလောင်းနဲ့သူကသိရှင်းလို့တဲ့ဌာနရှိတယ်ဆိုတော့ကျွန်တော်တို့အထင်ရှားတွေ့နေရတယ်။ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ကဘလောက်ပဲသူအကောင့်ထေဖို့ရှင်လှုပ်ရှင်လှုပ်ရှင်တစ်ခါမှဒီစစ်တပ်ကနေပြီးတော့ရေးဆွဲထားတဲ့2008ဖွင့်စည်းပုံကိုသူ့အနေနဲ့ဟိုဖြတ်ကျော်ဖို့ဥစ္စာကတိတ်မလွယ်ဘူး။ဆိုတော့ဒီ2008ဖွင့်စည်းပုံကိုချမ်းမကြုံနိုင်ဘဲနဲ့ခုနကပြောသလိုမျိုးစစ်တပ်ဟာအစိုးရရဲ့ဒီနိုင်ငံရေးဥဆောင်မှုအောက်မှာအပြည့်အဝမရောက်ပဲနဲ့ဒီအခုဖြစ်နေတဲ့ဒီပြဿနာတွေကိုဒေါက်ဆန်းစုကြည်အနေနဲ့နိုင်နိုင်နေနေဂိုင်းတွေနိုင်မဲ့ကိစ္စကတော့အချင်းယူရမဲ့သဘောဖြစ်တယ်လို့ကျွန်တော်အဲ့လိုမျိုးပဲသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်ပါတယ်အခုရခိုင်ကော်မရှင်ဆိုပြီးတော့ကိုဖီအနန်ဥဆောင်ပြီးတော့ဖွဲ့စည်းထားတယ်အဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတော့အေးရဲ့သဘောထားကိုထုတ်ပြန်ပြီးပြီလားမသိဘူးအဲ့ဒီသဘောထားကိုကျဉ်းယုံကြကြင်ပါတယ်
ကျွန်တော်တို့ဘက်ကတော့သဘောထားကတော့မထုတ်ပြန်ရသေးဘူးခင်ဗျာဒါပေမဲ့လို့ကျွန်တော်တို့အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဟိုကုလသမဂ္ဂအထွေထွေအသိအမှုချုပ်ဟောင်းကိုတိုင်ဥဆောင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့ဘာမှဟိုမပြောလို့ဘူးဒါပေမဲ့လို့အခုဖြစ်နေတဲ့ဥစ္စာကကျွန်တော်တို့ရဲ့ဒီပြည်တွင်းခေတ်မှာဒီတစ်ခါနိုင်ငံကနေပြီးတော့ခုတ်ဝင်တဲ့ immigration ပြဿနာကိုကျွန်တော်တို့နိုင်ငံကရင်ဆိုင်နေရတာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မို့လို့ ီကိစ္စမှာဟိုနိုင်ငံတကာခေါင်းဆောင်တွေကပါဝင်ပြီးတော့မှအဲ့လိုမျိုးဥပဒေတရားကိုယူပြီးတော့လောက်ရတဲ့ဥစ္စာမျိုးကတော့ဒါတစ်ဖက်မှာအချုပ်ချာအာဏာကိုထိခိုက်တယ်လို့ပြောလို့ရှိရင်လည်းဒါသိပြီးတော့မလွန်လွန်းဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့2012နောက်ပိုင်းဒီရခိုင်စုံစမ်းစစ်ဆေးကော်မရှင်ကလုပ်ထားခဲ့တဲ့အစီရင်ခံစာတွေအပြည့်စုံရှိပါတယ်ပြဿနာကိုဘယ်လိုဖြေရှင်းလို့ရှိရင်တော့ဟိုဖြစ်မယ်ဆိုတဲ့အကြံပြုချက်တွေလည်းအများကြီးရှိတယ်ဒါပေမဲ့လို့အဲ့ဒီအကြံပြုချက်တွေကိုဟိုအစိုးရအနေနဲ့ဘာမှအကောင့်တွေဖို့အရေးယူဆောင်ရွက်တာမျိုးမလုပ်ခဲ့ဘူးဒါပေမဲ့အခုဒေါ်အောင်ဆန်းစုကြည်လက်ထက်မှာအဲ့ဒီဟိုနိုင်ငံတကာကဒီဟိုပုဂ္ဂိုလ်ကြီးတွေကိုဥဆောင်ခိုင်းပြီးတော့မှကံပေးကော်မတီဖွဲ့စည်းပြီးတော့တကယ်လုပ်မယ်ဆိုလို့ရှိရင်လည်းဘလောက်ပဲသူဟိုဘက်ကနေအကြံကောင်းညံကောင်းတွေပေးပါစေတကယ်နိုင်နိုင်နင်းနင်းနဲ့ဒီပြဿနာရဲ့ဈေးမြစ်ကိုမဖြေရှင်းဘူးဆိုလို့ရှိရင်တော့ဒါပြည်လည်မယ်လို့တော့ကျွန်တော်ကတော့သိမှတင်ဘူးတစ်ဖက်မှာလည်းပဲဟိုဒီလူထုဘက်ကနေပြီးတော့ reaction တွေအများကြီးလာမယ်လို့တော့ကျွန်တော်ကထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရဲ့ကိစ္စကိုကျွန်တော်တို့နိုင်ငံကရှိတဲ့ပညာရှင်တွေကျွန်တော်တို့နိုင်ငံကဒီကောင်းဆောင်တွေနဲ့ပဲ wine one ပြီးတော့ဖြည့်ရှင်းတဲ့နေလို့ကျွန်တော်ကအဲ့လိုမျိုးပဲကျွန်တော်တို့လည်းမြင်ပါတယ်ဗျ။